စစ်တပ်ကနေရတဲ့ယူကရိန်းကိုပံ့ပိုးပေးဖို့ကိစ္စဟာထိတ်တဲဥစားပေးဖြစ်ပြီးမြောက်အတ္တန္တိတ်စည်ရင်းမဟာမိတ်အဖွဲ့ NATO ရဲ့အင်အားအကြီးဆုံးဖွဲ့ဝင်ဖြစ်တဲ့အမေရိကန်နိုင်ငံမှာဘယ်ဆိုရပဲတက်လာလာလက်တွဲဆောင်ရွက်မှာဖြစ်တဲ့အကြောင်း NATO အတွင်းမှူးချုပ်သစ် Mark Rutte ကကတိပေးလိုက်ပါတယ်။ယူကရိန်းနိုင်ငံမှာခိုင်မာတဲ့လွတ်လပ်ရေးမရှိရင်ဥရောပဒေသရဲ့ဘေးအန္တရာယ်လုံခြုံမှုဟာတရှိခံမှာမဟုတ်ဘူးလို့ NATO အတွင်းမှူးချုပ်သစ် Mark Rutte ကသူ့ရဲ့ပထမအမှုဆုံးမင်ခွန်းမှာပြောကြားခဲ့တာပါ။ဒါအပြင်2008ခုတုန်းက NATO အဖွဲ့ခေါင်းဆောင်တွေကြေထားခဲ့တဲ့အတိုင်းယူကရိန်းကို NATO မှာအဖွဲ့မှာလက်ခံဖို့အတွက်လှုပ်ဆောင်မယ်လို့လည်းပြောပါတယ်။ယူကရိန်းအတွက်ထောက်ပံ့ကူညီရမယ့်စရိတ်ထက်ရုရှားသမ္မတဗလာဒီမာပူတင်လုံးတစ်ပြတ်ဖွင့်ပြလိုက်ရင်ပေးဆက်ရမှာကပိုပြီးကြီးမားတယ်လို့သတင်းတောက်တွေကိုပြောသွားပါတယ်။သူ့အနေနဲ့ကမ္ဘာတစ်လောမှာမိတ်ဆွေတိုးအောင်လုပ်မှာဖြစ်တဲ့အပြင်ကာကွယ်ရေးအသုံးစရိတ်ကိုလည်းတိုးမြင့်သုံးဆွဲဖို့ရှိတယ်လို့မတ်ကပြောပါတယ်။NATO အဖွဲ့ရဲ့အတွေ့အမှုချုပ် John Stoltenberg ထွက်ခဲ့တဲ့အောက်တိုဘာ1ရက်အင်္ဂါနေ့ကစပြီး Mark Rutte ကအတွေ့အမှုချုပ်တာဝန်ကိုယူခဲ့တာပါ။